တော်ရှင်ကမြမပြည်နိုင်ငံရေးစီးပွားရေးပညာရေးနယ်ပယ်သီးသီးမှာအခြေအနေတွေကိုမြန်မြန်ဆန်ဆန်ကောင်းမွန်လာစေခြင်းနဲ့စံနာတွေကိုကြားနေရပါတယ်အထူးသဖြင့်နိုင်ငံတကာနဲ့ဆက်ဆက်လုပ်ကိုင်နေကြတဲ့လူအဖွဲ့အစည်းတွေကလူပုဂ္ဂိုလ်တွေပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့ပညာရေး program mix ဆက်မှု open house တွေရဲ့ဒီပါပုံကိုဆွေးနွေးကြည့်ကြရအောင်ပါအမေရိကပညာရေးအကြောင်းတွေကိုမြမပြည်ထဲမှာ mix ဆက်ပေးနေတဲ့ပညာရေး agency တခုကတော့သူတို့ကြောင့်တွေ့ဆက်ဆံနေရတဲ့လူတွေပြဿနာတွေကိုအခုလိုပြောပြခဲ့မှုပါတယ်။နိုင်ငံခြားတက္ကသိုလ်တွေကြောင့်မိတ်ဆက်ပေးတဲ့အခါတိုင်းမိဘတွေရဲ့ဝင်တော့ဝင်ပိုးတွေကိုမြင်နေရတော့စိတ်မကောင်းဖြစ်မိတယ်။သူတို့ပထမဆုံးမေးတဲ့မေးခွန်းကအမေရိကန်တက္ကသိုလ်တွေမှာဘွဲရပြီးရင်အလုပ်ကိုင်းသေးကြလား။ဟိုမှာဆက်နေဖို့ဘလို့နီးလန့်တွေရှိတယ်လဲဆိုတဲ့မေးခွန်းနှစ်ခုပဲဖြစ်ပါတယ်။သူတို့သားသမီးတွေကိုနိုင်ငံခြားခြားချောင်းတွေမှာထားရတယ်ဆိုတာကုန်ကြစိတ်အရမ်းများပါတယ်။တချို့ကတန်းကြီးကိုပြန်သားလာတယ်အလုတ်ကင်လည်းမရကြဘူးဆိုတော့ရင်းရတာမတန်ဘူးပေါ့ကျောင်းသားတွေကလည်းဘလို့ဖြစ်နေတယ်လဲဆိုတော့သူတို့ဟာအမေရိကန်ပြည်ထောင်စုရဲ့အကောင်းဆုံးတက္ကသိုလ်တွေကိုတက်ချင်ကြတယ်စာမေးဝတ်တွေအတွက်အင်္ဂလိပ်စာကိုလည်းအစ်စ်တစ်ခုထိပြင်ဆင်ထားကြတော့ကိုယ့်ဘာသာတော်လာပြီးထင်နေတယ်ဒါကြောင့်လည်းမိဘတွေကမေးခွန်းထုတ်တဲ့အခါတိုင်းအမေတို့ဘာမှမသိပါဘူးဗျာဆိုတဲ့အပေါက်နဲ့ဆက်ဆံကြပါတယ်မိဘတွေကကိုသားမိကိုဖြစ်ထွန်းစေခြင်းနဲ့ချေချော်လက်ချော်မဖြစ်စေခြင်းတော့ပညာရေးဟောပြောပွဲတိုင်းကိုလိုက်တက်နားထောင်ကြတယ်အဓိကကတော့ပညာရေးနယ်ပယ်မှာကြိုတင်လေ့လာလို့ရတဲ့အချက်လက်စုဆောင်းလို့ရတဲ့ open house လို့ခေါ်တဲ့ပြပွဲတစ်ခုရှိမနေတာပါပဲသူတို့ပြောခဲ့တယ်လို့ပါပဲအမေရိကန်ပြည်ထောင်စုမှာတက္ကသိုလ်မရောက်ခင်အထက်တန်းစီနီယာကျောင်းသားဘဝမှာတွေကကိုယ်စိတ်ဝင်စားတဲ့ဘာသာရပ်တွေနယ်ပယ်တွေကျောင်းတွေကိုတွားရောက်လေ့လာလို့ရပါတယ်ကျွန်တော်တို့တွေနှစ်နှစ်တင် college လို့ခေါ်တဲ့ community college ကိုစတင်တက်တဲ့အခါအတန်းထဲမှာခန့်ငငယ်ကောင်မလေးတယောက်ကိုတွေ့တော့ဘာမေးစာယူလာတယ်လို့ဆက်ဆူမိပါတယ်။သူမကမေးစာရဲလို့တိတိကျကျမရှိသေးပါဘူး။တက္ကသိုလ်မှာဘလူးနယ်ပယ်တွေဆက်လက်တင်ကြရမယ်ဆိုတာလေ့လာဖို့အတွက် mass media လို့ခေါ်တဲ့လူမှုမီဒီယာနဲ့ပတ်သက်တဲ့ college ဘာသာရပ်တစ်ခုကိုလာရောက်လေ့လာတာလို့ဆိုပါတယ်။ဒီလိုဘာသာရပ်တွေမလေ့လာခင်ကျောင်းကိုအလဲရောက်လာတဲ့ open house လို့ခေါ်တဲ့တက္ကသိုလ်မိတ်ဆက်ပွဲတွေကိုတက်ခဲ့ပါတယ်။အဲ့ဒီပွဲမှာ major ဘောင်းဆောင်ကဌာနမှုတွေဟာကျောင်းသားကျောင်းသူတွေကိုသူတို့ကျောင်းမှာဘလို့ဘာသာရပ်တွေခက်စားကြောင်းမြို့ကန်ကုမ္ပဏီတွေနဲ့ဘလို့ဆက်သွယ်အလုပ်လုပ်ကြောင်းအနာဂတ်မှာဘလို့ဘာသာရပ်တွေကခက်စားကြောင်းစတဲ့ပညာရေးနယ်ပယ်ဆိုင်ရာအချက်လက်တွေကိုမိတ်ဆက်ရှင်းပြကြတယ်လို့ဆိုပါတယ်တချို့ကျောင်းသူကျောင်းသားတွေဟာတက္ကသိုလ်ကိုအလဲရောက်တဲ့အခါကျမှသူတို့တခါမှမတွေးဘူးတဲ့ပညာရပ်တွေကိုစဉ်းစားမိလာပါတယ်ဒါကြောင့်လဲဘာသာရပ်အသစ်တွေကိုပုံမူစိတ်ဝင်စားလာကြတယ်လို့ဆိုပါတယ်မြမပညာရေးကတော့စိုးရိမ်စရာအနေထားပါပဲအစိုးရကျောင်းတွေကိုတက်သူပဲဖြစ်ဖြစ်ပုဂ္ဂလိကကျောင်းမိမာပြီးတဲ့သူပဲဖြစ်ဖြစ်ကျောင်းသားအများစုဟာဘလို့ဘာသာရပ်တွေကိုဆက်လက်သင်ကြားရမယ်ဆိုတာကိုမတွေးမိလောက်အောင်ပါပဲလို့ကြီးတွားလေးရှိကြပါတယ်။တကယ်တော့ပညာရေးပြုပြင်ပြောင်းလဲရေးဆိုတာ2008အခြေခံဥပဒေပြင်ဆင်ရေးလို့မခက်ခဲလာပါဘူး။ကြဲကြဲပြန့်ပြန့်မြန်မြန်ဆန်ဆန်ပြုပြင်ပြောင်းလဲရေးလုပ်လို့ရတဲ့အရာတွေအများကြီးပါ။နိုင်ငံတကာတိုင်းဝမ်းကလည်းမြန်မာပြည်ပညာရေးကိုကူညီပေးကြကြသလိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကလည်းအင်္ဂလန်ကနာမည်ကျော်အောက်စဖို့ဒ်တက္ကသိုလ်မှဘွဲ့ရခဲ့သူဖြစ်ပါတယ်။ဒါပေမဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးကထင်သလောက်ဖြစ်မလာခဲ့ပါဘူး။အင်္ဂလန်မှအလဲပြန်ရောက်ခဲ့ပြီးမြန်မာပညာရေးကိုကူညီခြင်းနဲ့မိတ်ဆွေတယောက်ကတော့အရင်တုန်းကတော့လူတိုင်းပညာသင်ကြားဖို့ထူးခြားထက်မြက်သူတွေနိုင်ငံတကာ scholarship program တွေရဖို့အတွက်အစိုးရတက္ကသိုလ်တွေကိုအာရုံစိုက်လုပ်ပေးရမယ်ဆိုတဲ့စိတ်ကူးနဲ့ပြန်လာခဲ့ပါတယ်။ဒါပေမဲ့ပြဿနာကအစိုးရတက္ကသိုလ်တွေမှာပြည်ပမှပြန်လာသူတွေကိုကြိုးဆိုဖို့နေနေတာကသူတို့မှာရှိနေတဲ့ယာရုတွေကိုကြီးစင်နေလိုက်စောင့်နေသူတွေကအများကြီးပါ။သူတို့ကိုယ်တိုင်ကကိုတက်ကသူကကျောင်းသူကျောင်းသားတွေကိုနိုင်ငံရခြားမှာဆက်လက်ပညာသင်ကြားနိုင်ခွင့်ရဖို့အတွက် scholarship program တွေကိုဘယ်လိုလျှောက်ရမလဲ open house တွေကိုကျယ်ပြန့်အောင်ဘယ်လိုလုပ်ပြရမလဲဆိုတဲ့စိတ်ကူးတွေရှိပုံမရပါဘူးတရုတ်ပြည်နဲ့ကွာလာကအဲ့ဒါပဲလေတရုတ်ပြည်မှာတိုင်းဆောင်ပိန်တက်လာတော့နိုင်ငံရခြားကိုတရုတ်ကျောင်းသားတသိန်းလွတ်တဲ့ကဘွဲရပြီးပြန်လာတဲ့အထက်ကသုံးပုံတုံးလောက်ပဲတရုတ်ပြည်ကိုပြန်လာပါတယ်ပညာတတ်3000ပြန်လာတယ်ဆိုပါတော့တရုတ်ကောင်းဆောင်တွေကတစ်နှစ်ကိုပညာတတ်တသိန်းလောက်ပြန်လာသေးခြင်းပါတယ်ဒါကြောင့်လေအစိုးရပညာတော်သင်တသိန်းအစား၃စထပ်မံတိုးပြီးကျောင်းသား၃သိန်းကိုပညာတော်သင်စေလွှတ်ခဲ့ပါတယ်။သုံးပုံတုံးပြန်လာမယ်ဆိုရင်ပညာတတ်သိန်းပြန်လာမယ်လို့တွက်ချက်ထားပါတယ်။ပြန်လာသူတွေကိုထိုက်တန်တဲ့လက်ကထိုက်တန်တဲ့နေရာတွေချီးမြှင့်ပြီးတော့တရုတ်ပညာတတ်တွေကပြည်တွင်းကိုပြန်ဝင်လာတာပေါ့လို့ဆိုခဲ့မှုပါတယ်။သောတာရှိပါခင်ဗျ။ဒီမှာဒီမှာတော့ပြုပြင်ပြောင်းလဲရေးကိုနိုင်ငံကနဲ့ရင်မောက်တန်းလှုပ်ချင်သူတွေကိုကြည့်လိုက်မှဆိုရင်ပုဂ္ဂလိကအဖွဲ့အစည်းတွေမှာပုံမူတွေ့ရပါတယ်။အစိုးရကိုစောင့်မနေတော့လဲသူတို့ကျောင်းသူကျောင်းသားတွေကိုနိုင်ငံကအပိုင်းဝိုင်းနဲ့ချိတ်ဆက်ပေးလာကြပါတယ်။ငွေမျက်နှာတစ်ခုတည်းကိုကြည့်တဲ့ agency တွေလည်းရှိလာပါတယ်။ဒါပေမဲ့အပြင်လောကကိုအမြင်ကျကျမိတ်ဆက်ပေးပြီးပညာရေးမြင့်တင်မှုစူးစမ်းလာတာကတော့ကြိုးစားရမှာဖြစ်ပါတယ်။ ါပေမဲ့သူတို့လည်းသူတို့မှာရှိတဲ့အင်အားလေးနဲ့ဆွဲခေါ်နေကြပြီနဲ့တကယ်လက်တွေ့မှာသူတို့ထက်ဩဇာအာဏာရှိပြီးလုတ်ပိုင်ခွင့်ရသူတွေကပို့ပြီးအလုပ်လုပ်နိုင်ကြတာအမှန်ပါဒါကြောင့်နိုင်ငံကြီးခေါင်းဆောင်တွေအနေနဲ့နိုင်ငံရေးနဲ့အခြေခံဥပဒေပြင်ဆင်ရေးကအထင်သလောက်ထိမပေါက်တဲ့အခါပညာရေးနဲ့စီးပွားရေးပြုပြောင်းလဲမှုတွေကိုအာရုံစိုက်လုပ်ဖို့လိုပါတယ်နိုင်ငံတကာအကြောင်းတွေမှာ open house ရဲ့အရေးပါမှုကိုသတိရရင်လူငယ်တွေရဲ့အနာဂတ်ကိုပညာရေးနဲ့ရင်းနှီးမြှုပ်နှံနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါစေ